မြန်မာနိုင်ငံမှာတရုတ်နှစ်ကူရက်ကိုအများပြည်သူအလုပ်ပိတ်ရက်အနေနဲ့ပြည်ရင်းထုတ်ပြက်ကြိန်တွေမှာပထမဆုံးအနေနဲ့ဒီနှစ်မှာစတင်ထည့်သွင်းလိုက်ပေမဲ့လို့လည်းအာနာသိမ့်ပြီးရဲ့နောက်ပိုင်းကစလို့တရုတ်နှစ်တကူကာလမှာပြည်ရင်းပြည်ပတရုတ်ခီးသွားတွေအတော်လေးကိုနေသွားတယ်လို့လည်းပြောဆိုကြပါရယ်တရုတ်နှစ်တကူအထက်ပျော်ပွဲရှင်ပွဲတွေကလည်းလွန်ခဲ့တဲ့နှစ်တွေကလိုမရှိတော့တဲ့လောက်ဖြစ်လာတဲ့အကြောင်းမြန်မာပြည်ပတရုတ်လူမျိုးတွေက VOA ကိုပြောပြကြတာပါရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံကပြောပြပေးပါမယ်ရှင်
တရုတ်နှစ်တကူနေ့မှာနှစ်တိုင်းလူလူစီကားခဲ့တဲ့ရန်ကုန်မန္တလေးတရုတ်နှစ်တကူပျော်ပွဲရှင်ပွဲတွေအာနာသိမ့်ပြည့်နောက်မှာတော့စိတ်သုံးသွားတယ်လို့မြန်မာပြည်ပွားတရုတ်လူမျိုးတချို့က VOA ကိုပြောပါတယ်ဇီဝက်စင်တာတချို့မှာလေယာဉ်ပြင်ဇီအောင်ပွဲတော်တွေစီစဉ်ထားတာကလွဲလို့တစ်မျိုးလုံးလွှမ်းခြုံနိုင်တဲ့အခင်းကြီးမျိုးမရှိတော့ကြောင်းလည်းပြောပါတယ်တရုတ်နှစ်ကူမုတ်တွေကိုဖြန့်ချီနေတဲ့လုပ်ငန်းရှင်တူကရန်ကုန်မြို့မှာတရုတ်နှစ်ကူအစီအစဉ်တွေအတွက်ထူးခြားခြားဘာမှမကြားရသေးဘူးလို့ပြောပါတယ
်မတည်ရဘူးသူကြီးတော့ဒီနေ့နောက်ပိုင်းတော့မလုပ်ဘူး။ကျောင်းအနာသိမ့်ကြီးကဘာမှမရှိဘူး။ဒီကုန်းစိတ်တမ်းမရှိဘူး။ဒီမမကြီးပါလေဘာပွဲဆိုဘာပွဲမှမလုပ်ကြတော့
အခုနှစ်ပြည်ရင်းထုတ်ပြက်ကြိန်ဒီမှာတရုတ်နှစ်တကူရက်ကိုအများပြည်သူအလုပ်ပိတ်ရက်ဖြစ်နေတတ်မှတ်လိုက်ပြီလို့စစ်ကောင်စီကဒီပြီးခဲ့တဲ့နှစ်ဇူလိုင်လ၈ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။မြန်မာတရုတ်တန်ယုံကနှစ်တကူအတွက်ပြည်ရင်းကတရုတ်ဖွဲ့စည်းတချို့ကိုဖိတ်ကြားတာမျိုးရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့နှစ်ကူပွဲလုံးမဲ့အစီအစဉ်တွေဖိတ်ကြားမှုတွေမရသေးဘူးလို့မြန်မာတရုတ်ချစ်ကြည်အသင်းရဲ့ရုံးတာဝန်ခံက VOA ကိုပြောပါတယ်
။တို့အချင်းရတော့မရှိသေးရဟိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့မပြောတော့သူတို့ရှိတယ်အစီအစဉ်တွေတော့ရှိတယ်။အခုလို့ဆိုတော့သူတို့ဖိတ်ကြားမှာတရုတ်တန်ယုံကသူကတော့တော့ပမာရီဘူး။ဆိုတော့တရုတ်ပြည်နှစ်တကူလုံးမဲ့ဟာကိုတို့တွေဖိတ်ကြားရတော့သွားဖို့လည်းရှိတာပါနော်။အခုချိန်ကြီးတော့ပိတ်ဆံတောင်းမှလည်းမလာသေးဘူး။ဒါဆိုလည်းအခုဒီမှာတခုဆိုရင်တော့ဖိတ်ကြားဖို့ဒီနေ့ဆိုရင်မနေ့တော့ဆိုဒီချိန်ကိုတူတူတက်ရမှာပါညာငါတို့ဆရာလေးအစည်းအဝေးပြီးရတာပေါ့နော်။အခုတော့ဟိုတူတူတက်မလဲပါညာမင်းမင်းအောင်ရှိသေးတယ်။ငါတကယ်ဝေးသေးလို့ရတာမသိဘူး။တရုတ်ပြည်ကတော့တရုတ်နှစ်စုကမလောက်တာတော့မရှိဘူး။ဂျိုးရတို့ဘာမှတန်းတင်းကြံလို့မဖြစ်ပြတော့လောက်ကြတယ်။ဒီနေ့တော့တောက်ကြမှာ။
တရုတ်နှစ်ကူခရစ်စမတ်အပါအဝင်မြန်မာနိုင်ငံတွင်းကအထိမ်းအမှတ်ပွဲမှန်သမျှအာနာသိမ့်ပြီးကလေးကစီစီကားကားမရှိတော့တဲ့အကြောင်းအများစုကပြောကြပါရယ်စစ်ပွဲနဲ့လူကုန်ကူးမှုစတဲ့လူမျိုးရေးစိုးရင်ရတဲ့အခြေအနေတွေကြောင့်နိုင်ငံခြားခီးသွွားတွေလည်းတော်လီနေသွားခဲ့ပါရယ်ဒီအပိုင်းထဲမှာထိုင်းနိုင်ငံကတဆင့်မြန်မာနယ်စပ်ကင်းပြည်နယ်တဲကိုရောက်လာတဲ့တရုတ်နိုင်ငံသားတချို့ကြားဖြန့်ဂိုင်းတွေရဲ့လူကုန်ကူးခါတဲ့သတင်းတွေကြောင့်လည်းနှစ်တကူကာလမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကိုသွားဖို့တရုတ်နိုင်ငံသားတွေကစိုးရိမ်နေကြပုံရပါရယ်ပုံမှန်အဖြစ်တရုတ်လူမျိုးတွေအလဲပတ်များတဲ့အင်းဒီချင်းထိုင်းနိုင်ငံမှာလည်းလုံခြုံရေးစိုးရိမ်ရတဲ့ဆိုတဲ့သတင်းတွေကြောင့်တရုတ်ခီးသွားတွေမနစ်ကထက်20ရာခိုင်နှုန်းအထိကျသွားတယ်လို့ထိုင်းသတင်းတွေမှာခန့်မှန်းရေးသားနေကြပါတယ်ခင်ဗျာ။